င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်းရဲ့2018ခုနှစ်ဇူလိုင်လ5ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16.25ရုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီညနေခင်းအစီအစဉ်တွေကိုကျွန်မမြတ်သစင်အောင်ကတာဝန်တင်ဆက်သွားပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံမှာအာယုံရော့တိခဲ့စီတဲ့အစိတ်နဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတူတို့အစိတ်သင့်ခဲ့တဲ့ဖြစ်ရပ်ကိုလုံခြုံရအောင်အနေနဲ့စုံစမ်းနေပါတယ်။ထိုင်းနိုင်ငံကလိုင်ကူထဲမှာပိတ်မိနေတဲ့လူငယ်ဖော်လုံးအသင်းဝင်တွေကိုကယ်ထုတ်နိုင်မယ့်နောက်ထပ်နည်းလမ်းတွေကိုကယ်ဆယ်ဝင်တဲ့ဒီကနေ့ထပ်မံပူးပေါင်းရှာဖွေနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပြီးသွားမှာပါ။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမှာတော့ American ပြည်အောင်စုနဲ့နိုင်ငံတော်တော်များများကြားကကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေဟာအလုတ်ကိုင်အခွင့်အလမ်းတွေနဲ့ကုန်ပစ္စည်းတွေအပေါ်မှာပါရိုက်ခတ်မှုတွေရှိလာနေပါတယ
် So far it doesn't look like the tariffs that have been imposed are doing much damage to the US economy
Broken Studio ဒနာဌာနကစီးပွားရေးရာအကြီးတန်းသူတွေသည် David Wessel ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတဲ့နဲ့အတူလူခွင့်ရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကရိုဟင်ဂျာဒုက္ခသည်တွေရေးနေပတ်သက်လို့ဘာတွေပြောဆိုလိုက်ပါသလဲဆိုတဲ့အကြောင်းနဲ့အတူအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်ပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ကအကြီးညာပေးပါမယ်ရှင်
ပြင်းနေမှာဒီနေ့စမ်းမိုင်းတော့ကရုရှားနှစ်ဖက်တရှိတို့ရောက်နေသမီးဖြစ်သူတို့ကိုတိုက်ခတ်ရမှာအသုံးပြုခဲ့မှုတွေအာယုံကျော်ထိခဲ့စေတဲ့အစိတ်အမျိုးသားနဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတို့အစိတ်သင့်ခဲ့တဲ့ဖြစ်ရပ်ကိုဗြိတိန်ချမ်းဖက်ဝါဒတံပြန်တိုက်ဖြစ်ရေးတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးနေပါတယ်ဗြိတိန်စုရရဲ့အရေးပေါ်ကော်မတီစုရေးပွဲကိုတော့ပြည်ထောင်ဝင်ကြီးဆက်ချက်ဂျီယာဗစ်ကဦးဆောင်ကျင်းပခဲ့ပါတယ်ပြီးခဲ့တဲ့မလထဲမှာတော့ရုရှားထောက်လိုင်းဟောင်းဆာဂက်စကရစ်ပယ်နဲ့သမီးဖြစ်သူယူလီယာတို့အစိတ်သင့်ခဲ့တဲ့ဆဲလစ်ပယ်ရီမြို့ကနေ73ကီလိုမီတာအကွာမှာရှိတဲ့ MS ပယ်ရီမြို့မှာစနေနေ့ကသတိလင်းနေတာတွေ့ခဲ့ရတဲ့ဇုံတွေဟာအသက်44နှစ်အရွယ်ဒေါန်စတော့ဂတ်နဲ့အသက်55နှစ်အရွယ်ချာလီရော်လီတို့ဖြစ်ကြောင်းလည်းယင်းသူတွေကပြောပါရယ်အခုနောက်ဆုံးဖြစ်ရဟာအစိတ်သင့်ခဲ့တဲ့ဇုံတွေတွေကိုတရရဲ့ပြစ်မှတ်ထားတဲ့တက်ခတ်မှုအသိမဟုတ်ပဲမလာတဲ့ကဖြစ်ရရဲ့အကျိုးဆက်တာဖြစ်တယ်လို့ယူဆထားတဲ့အကြောင်းလဲလွန်ကျွေးဝင်ကြီးဘန်ဝေါ်လစ်က BBC သတင်းဌာနကိုပြောခဲ့တာပါရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေနောက်ကျောင်းမရှိသူနှူးမမျှော်လင့်မဲ့အခုနောက်ဆုံးအစိတ်သင့်တဲ့ဖြစ်ရကြောင့်ဆဲလစ်ပယ်ရီဒေတာကလူလူကြားစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်ကျမိုင်းဆိုင်ရာတာဝန်ရှိသူတွေကတော့အများပြည်သူအန္တရာယ်ဖြစ်စေလောက်တဲ့အခြေအနေနေပါကြောင်ပြောဆိုကြပါတယ်ရုရှားထောက်လိုင်းရောင်းတဲ့သမီးတို့ကိုတချင်းကဆိုဗီယက်ယူနီယံလက်ထက်စီးရီးခင်မှာထုတ်လုပ်ခဲ့တဲ့အာယုံကျော်ထိခဲ့စေတဲ့နိုဗစ်ချော့ခ်အစိတ်နဲ့တက်ခတ်ခဲ့မှုမှာတော့ဗြိတိန်နိုင်ငံကရုရှားကိုအပြစ်ဖို့ထားပါတယ
်အမေရိကန်ရဲ့တပ်တန်းရင်ဆုံးမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံကိုဇူလိုင်လ12ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတရာထူးလက်ခံရယူပြီးနောက်ပိုင်းပထမဆုံးအချိန်ဖြစ်သွားရောက်ဖို့ရှိနေပါတယ်အခုခီးစင်ကနိုင်ငံတော်ခီးစင်ထက်အလုတ်သဘောခီးစင်သာဖြစ်တာကြောင့်ဗြိတိန်ဘုရင်မအဲလစ်ဘက်နဲ့တွေ့ဆုံဖို့တော့ဖိတ်ကြားခံရမှာမဟုတ်ပါဘူး။အမေရိကန်သမ္မတထရန့်ရဲ့ဗြိတိန်နိုင်ငံခီးစင်အပေါ်နိုင်ငံရေးအရာရောလူမှုဘက်ကပါစန့်ကျင်ကန့်ကွက်မှုတွေကြောင့်အကြင်ကြင်နှောက်နှေးခဲ့ရသလိုလူထောင်နဲ့ချီပြီးလမ်းပေါ်ထွက်ဆန္ဒပြဖို့လည်းစီစဉ်နေကြပါတယ်။လန်ဒန်မြို့ကန်ထာရီကတော့သူမအနေနဲ့ဆန္ဒထွက်ပြလေရှိသူမဟုတ်ပေမဲ့လည်းသမ္မတထရန့်ဟာကြိုးဆိုထိုက်သူမဟုတ်ဘူးဆိုတာကိုခိုင်ခိုင်မာမာခံယူထားတာကြောင့်ဆန္ဒထွက်ပြမယ်လို့ VOA ကိုပြောပါတယ်။ဒါပေမဲ့သူမရဲ့နာမည်ရင်းကိုတော့မပြောလိုပါဘူး။နောက်လန်ဒန်မြို့တော်ကင်မရွန်စမစ်ကတော့သမ္မတထရန့်ရဲ့ဆောင်ရွက်ချက်အတော်များများကိုသဘောမကျတဲ့အကြောင်းဒါပေမဲ့လည်းအမေရိကန်အတွက်တော့သူ့ရဲ့ဆောင်ရွက်ချက်တွေကကောင်းတယ်လို့ယူဆတဲ့အကြောင်းဒါကြောင့်လည်းသမ္မတထရန့်အနေနဲ့မဟာမိတ်တဦးအနေနဲ့လာရောက်တင်ပါတယ်လို့ပြောဆိုသွားပါတယ်အမေရိကန်သမ္မတရဲ့ဗြိတိန်နိုင်ငံခီးစဉ်အပေါ်ထောက်ခံသူတွေကတော့ဆန္ဒပြမှုတွေကြောင့်နိုင်ငံရေးအရာအရေးပါမှုအပေါ်မှေးမိန်သွားမဲ့အကြောင်းမှေးမိန်သွားမဲ့အပေါ်စိုးရိမ်တဲ့အကြောင်းပြောပါတယ်ဥရောပတမကကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးမှာစိတ်တိုင်းချသဘောတူညီချက်တစ်ခုရရှိရေးဗြိတိန်ဘက်ကကြိုးစားနေတဲ့အရေးကြီးတဲ့ကာလအတွင်းအမေရိကန်သမ္မတထရန့်ရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်
အမေရိကန်ကိုတင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေပေါ်ခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ပေါ်တရုတ်နိုင်ငံကအခိုင်အမာဆက်လက်ဆန့်ကျင်နေပြီးစတင်ကျင်းသုံးနိုင်တဲ့တပြိုင်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်သွားမယ်အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားပေါင်း800ရောပေါ်အခု25ရာခိုင်နှုန်းသတ်မှတ်ပြီးခန့်မှန်းရေဒေါ်လာ34ဘီလီယံလောက်ကောက်ခံမဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကတော့ဝါရှင်တန်စံတော်ချိန်တောက်ချနေတဲ့သကောင်းကျော်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တရုတ်ကုသံရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကတော့ပြည်ထောင်နိုင်ငံရှိတဲ့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲကိုတရုတ်နိုင်ငံဘက်ကစမှာမဟုတ်ပေမဲ့တိုင်းပြည်နဲ့ပြည်သူလူထုအကျိုးစီးပွားကိုကာကွယ်ရမှာလက်တုံ့ပြန်မှုကလွဲလို့ရွေးစရာလမ်းမရှိတဲ့ကြောင်းဒီနေ့ပဲပေကျင်းမြို့တော်မှာတင်းနောက်တွေကိုပြောခဲ့တာပါ။ချင်းချောက်အချက်ခိုင်တဲ့လူရက်တွေကိုတရုတ်နိုင်ငံအနေနဲ့ငုံခံမှာမဟုတ်ကြောင်းနဲ့အမေရိကန်ရဲ့လူရက်တွေဟာကမ္ဘာတဝန်းကုန်စည်စည်းစိမ်မှုတွေပေါ်တိုက်ခိုက်ရာရောက်တယ်လို့အမေရိကန်အပါအဝင်တစ်ကမ္ဘာလုံးကိုစစ်ခင်းရာရောက်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ကအခွန်စည်းချက်မှုအသစ်တွေချမှတ်မဲ့အထက်ကဒေါ်လာဘီလီယံ20လောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေဟာဆိုရင်လည်းပြပကရင်းနှီးမြှုပ်နှံသူတွေနဲ့ဆက်နွယ်နေပြီးဒီထဲမှာအမေရိကန်လုပ်ငန်းတွေကိုယ်တိုင်အများအပြားရင်းနှီးမြှုပ်နှံထားကြောင်းလည်းထောက်ပြခဲ့ပါတယ်။
ဥရောပသမ္မတဘက်ကအမေရိကန်ကားတွေအပေါ်အခွန်ကောက်တာကိုဖယ်ရှားပေးရင်အမေရိကန်ဘက်ကလည်းဥရောပကားတွေအပေါ်အခွန်တိုးကောက်ဖို့ချင်းချောက်မှုတွေကိုရုပ်သိမ်းမှာဖြစ်တယ်လို့ဂျာမနီဆိုင်ရာအမေရိကန်သမ္မတကြီး Richard Grenell ကဂျာမနီကားထုတ်လုပ်သူတွေကိုပြောဆိုခဲ့ကြောင်းဖော်ပြကြပါတယ်BMW, Delma နဲ့ Volkswagen တို့ကအမှုဆောင်အရာရှိချုပ်တင်နဲ့ဂျာမနီနိုင်ငံဘာလင်မြို့ကအမေရိကန်တန်ရုံမှာမနေ့ဗုဒ္ဓနေ့ကတွေ့ဆုံမှုအတွင်းတန်မတ်ကြီးကအခုလိုပြောဆိုလိုက်တာလို့ဂျာမနီသတင်းစာ Hansdelbald ကဖော်ပြပါတယ်။ Volkswagen နဲ့ Delma တို့ကတော့မှတ်ချက်ပေးဖို့ညှင်းဆိုခဲ့ကြောင်း BMW ဘက်ကတော့ချက်ချင်းကြီးတုံ့ပြန်မှတ်ချက်ပေးနိုင်တဲ့အနေအထားမရှိကြောင်းသတင်းကဖော်ပြပါတယ်။ဥရောပကားတွေအပေါ်ခွန်တိုးကောက်မယ်ဆိုရင်တော့အမေရိကန်အနေနဲ့ဒေါ်လာ294ဘီလီယံလောက်ပြန်ပြီးတော့ကုန်ကျသွားနိုင်တယ်လို့ပြီးခဲ့တဲ့တောက်ကြနေ့မှာဥရောပသမ္မတဘက်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတိပေးခဲ့ပြီးနောက်ပိုင်းအခုလိုအဆိုပြုတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာပါ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ You make it မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိုင်းနိုင်ငံကလိုင်ကိုတခုထဲမှာပိတ်မိနေတဲ့လူငယ်ဖော်လုံးသမား12ယောက်နဲ့နီးပြဆရာတို့ကိုကယ်ဆယ်ရမှာပြည်နယ်ကြီးရှိတဲ့နောက်ထပ်နီးလန်းတွေကိုကယ်ဆယ်ရေးဝန်ထမ်းတွေဒီနေ့ထပ်မံပူးပေါင်းရှာဖွေနေပါတယ်။ခုထဲမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ငုတ်ဘွတ်နဲ့ဆက်သွယ်ရာခက်ခဲတာမျိုးလို့အဟန်တားတွေကြောင့်ပိတ်မိနေသူတွေကိုကယ်ထည့်ရေးအစီအစဉ်တွေကြန့်ကြန့်နေရကြောင်းနဲ့ကယ်ဆယ်နိုင်မဲ့နီးလန်းတွေကိုရှာဖွေနေတဲ့အကြောင်းချင်းရန်ခင်အုပ်ချုပ်ရေးမှူးကဒီနေ့ပဲပြောလိုက်တာပါ
။กำลังคำตำแหน่งนะครับพี่น้องเขาอยู่ตรงเนินนมสาว
คลีเรียกนี่เนี่ยที่จะเนี่ยเปลี่ยนเนี่ยเสร็จตัวลงยามเนี่ยญาติฤดูตีเนี่ยเอาอายุบอกเกเสยธรรมฤดูตั่วเฉ็ดနေจักดุหลังกูชื่ออ่ะต้อเรก็มีณีท้าโหแล้วต้ายตาตั่วเฉ็ดจักมาဖြစ်တဲ့အကြောင်းအုတ်ချွေရီမှုနာရောဆတ်အိုဆိုတာနာခွန်ကပြောသွားတာဖြစ်ပါတယ်เกเสยလုပ်ငန်းนี่มา3กอง3လို့ရနိုင်မဲ့ရှုံမြောင်နေเนี่ยတွင်းပေါက်တွေကိုအဖွဲ20 30လောက်ခွဲပြီးရှာဖွေသွားมาဖြစ်တယ်လို့လည်းပြောပါတယ်หลังกูလည်းဝင်သွားပြီးပျော်ဆုံးသွားတဲ့ထိုင်းလူငယ်ဘလုံးသင်းဝင်တွေကိုကိုရကျော်ကြတင်းလာနေကအသက်ရှင်ရရှာတွေ့ခဲ့ပြီးနောက်မှာတော့ရေကြီးနေပြီးအန်ဒီယန်များလာတဲ့လိုင်ကူတွေကနေသူတို့အားလုံးကိုပြန်ကယ်ထုတ်နိုင်ရေးနီလန်းရှာနေကြရတာပါကီလိုမီတာနဲ့ချီရှေလျားတဲ့လိုင်ကူတွေကရေတွေကိုရေစုပ်ဆက်တွေနဲ့တောက်လျှောက်ဆုတ်ထုတ်နေပြီးမြဲရေကဆက်တယ်မြဲတက်နေတယ်လို့မနေ့ပံကဆက်လို့လိုင်ကူရှိရာဒေသတစ်လျှောက်ရဲ့တော်ကြာမိုးပြင်းထန်ရွာသွန်းလိမ့်မယ်လို့လည်းထိုင်းနိုင်ငံမိုးလေဝသဌာနကခန့်မှန်းထားပါတယ်
ပိုလန်နိုင်ငံမှာတရားရုံးချုပ်တရားသူကြီးသုံးပုံတပုံကျော်ယာရုကမဖြစ်မနေဖယ်ရှားခံရမယ့်ဥပဒေသစ်အပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေမနေ့ဗုဒ္ဓနေ့ကဆက်ပြီးဖြစ်ခဲ့ပါတယ်။ Solidarity အဖွဲ့ရဲ့တည်ထောင်သူပိုလန်သမ္မတဟောင်း Nobel ငြိမ်းချမ်းရေးဆုရှင် Lech Walesa ကတော့အခုဥပဒေသစ်ကနိုင်ငံရဲ့ငြိမ်းချမ်းရေးအပေါ်ချင်းချောက်မှုအဖြစ်တရားရုံးချုပ်အပြင်ကလူထုကိုပြောဆိုခဲ့ပါတယ်။လက်ရဝါဒီခေါင်းဆောင်မှုအဆုံးသတ်ရမယ်လို့လည်းပြောပါတယ်။တရားသူကြီးတွေအငိမ့်စားယူရမယ့်အသက်သတ်မှတ်ချက်ကိုရှော့ချတဲ့ဆုံးဖြတ်ချက်အပေါ်မနေ့ဗုဒ္ဓနေ့ဥရောပလွှတ်တော်ရှေ့မှောက်မှာပိုလန်ဝန်ကြီးချုပ်ကကာကွယ်ပြောဆိုပါတယ် EU အဖွဲ့ဝင်တွေဟာတခြားနိုင်ငံတစ်ခုရဲ့ဒီမိုကရေစီနှီးကြရွေးကောက်ခံအစိုးရတရက်ကိုဆန့်ကျင်လှုပ်ရှားမှုတရက်ကိုဖော်ဆောင်နေတယ်လို့ပိုလန်ဝန်ကြီးချုပ်ကဆွဆွဲပါတယ်ဥရောပသမ္မတခေါင်းဆောင်တွေကတော့လက်မခံကြပါဘူး ပိုလန်ဆိုရဟာတရားရုံးတွေကိုထိန်းချုပ်နိုင်မှုကြိုးစားနေတယ်လို့ဆွဆွဲလိုက်ပြီးပိုလန်ရဲ့ဒီမိုကရေစီစနစ်ကျဆုံးမဲ့အန်တီရှိနေပြီလို့လည်းပြောဆိုထားပါတယ်ရှင
်။ဗီယက်နမ်နိုင်ငံဟိုချီမင်းမြို့မှာပြီးခဲ့တဲ့လတဲ့လူသုံးဦးထိခိုက်ဒဏ်ရာရခဲ့တဲ့ရဲစခန်းတစ်ခုကိုဘုံးခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးလူခဏဦးကိုဒီနေ့ပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကိုစီးပွားရေးစုံသစ်တွေငှားရမ်းမဲ့အစိုးရရဲ့အစီအစဉ်ကိုမြို့ကြီးတော်တော်များများမှလူပေါင်းထောင်ချီဆန္ဒပြခဲ့ပြီးနောက်မှာပဲပောက်ခွဲပစ္စည်းအသေးစားတစ်ခုကိုပောက်ခွဲတက်ခတ်မှုနဲ့ကြုံခဲ့ရတာပါ။အစိုးရပေါ်အကြံဖက်ဝါရီရဲ့တက်ခတ်မှုဖြစ်ပြီးပောက်ခွဲပစ္စည်း10ကီလိုဂရမ်နဲ့တူလူခဏဦးကိုဖမ်းဆီးလိုက်တဲ့အကြောင်းလဲဟိုချီမင်းမြို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဖမ်းဆီးခံရသူတွေက4ဦးတော့အကြံဖက်ဝါရီနဲ့ဆက်နွယ်တဲ့အမှုတွေနဲ့အရေးယူထားပြီးကြံ3ဦးတော့ပောက်ခွဲပစ္စည်းတွေရောင်းဝယ်ပောက်ကားမှုနဲ့အရေးယူထားကြောင်းလဲပြောဆိုထားတာပါ။နောက်ထပ်ဘုံရှင်းလုံးကိုတိုက်စီရမိကြောင်းလဲကြေညာချက်နဲ့အတူဘုံလုံးတဲ့ပစ္စည်းတွေလက်နက်ခဲယမ်းတွေကိုလဲရဲတပ်ဖွဲ့ကဓာတ်ပုံနေနဲ့တကွာထုတ်ပြန်ပြသခဲ့ပါတယ်။
ပြည်ထောင်ထံကနေအမေရိကန်ပြည်ထောင်စုလွတ်လပ်ရေးရခဲ့တဲ့242နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ဇူလိုင်လ4ရက်နေ့မှာတော့နိုင်ငံတော်ဝန်မှပျော်ပွဲရှင်ပွဲတွေအလှပြချီတက်ပွဲတွေကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမ္မတကရောမလာနီယာတို့လည်းမီးရှို့မီးပိုင်ပစ်ပေါက်တာကိုအင်ပြူရောမိုဝါကနေကြီးရှုအားပေးခဲ့ကြပြီးလွတ်လပ်ရေးနေ့အလှရက်ကိုဆင်နွှဲခဲ့ကြပါတယ်။မနေ့ဗုဒ္ဓနေ့အစောပိုင်းတုန်းကတော့အမေရိကန်စစ်တပ်တပ်ဖွဲ့ဝင်တွေကိုသမ္မတထရန့်ကအထူးသတင်းစကားပါခဲ့ပါတယ်။တပ်ဖွဲ့ဝင်တွေကတချို့ကတော့အင်ပြူရောမှာကျင်းပတဲ့ပျော်ပွဲစားပွဲကိုတက်ရောက်ခဲ့ကြပါတယ်ရှင်။
Direct from Washington, the voice of America, VOA. ထိပ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်သူပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်American ပြည်အောင်စုနဲ့နိုင်ငံအတော်များများကြားကကုန်သွယ်ဆိုင်ရာအငင်းပွားမှုတွေဟာအလုတ်ကင်ခွင်လန်းတွေနဲ့ကုန်ပစ္စည်းတွေအပေါ်မှာပါရိုက်ခတ်မှုတွေရှိလာနေပါတယ်။ဒီလ6ရက်မနေ့ပြန်တောက်ကြံနေ့ကစလို့တရုတ်သွင်းကုန်ပစ္စည်းတွေအပေါ်အခွန်ဒေါ်လာ34ဘီလီယံ American ကစတင်စီးကျပ်ဖို့ရှိနေပြီးဒီအတွက်လက်တုံ့ပြန်တဲ့အနေနဲ့တရုတ်ကလည်း American ကုန်ပစ္စည်းတွေအပေါ်အခွန်34ဘီလီယံပြန်စီးကျပ်မယ်လို့ပြောဆိုထားပါတယ်။အခုလိုအခြေအနေတွေကယင်းနှိမ့်မြုံနံသူတွေအတွက်အခက်တွေ့စေတဲ့အကြောင်းကို VOA သတင်းတောက် Arash Arbasari ပေးပို့တဲ့သတင်းကိုမက်ကင်ဖြူထွေးကတင်ပြပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့မဟာမိတ်ကနေဒါ၊မက္ကဆီကိုနဲ့ဥရောပသမ္မတနိုင်ငံတွေကနေတင်သွင်းတဲ့တန်မီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာအခွင့်အသစ်စီးကျလိုက်တာကြောင့်ကုန်သွယ်ရေးတင်းမာမှုတွေပိုးပြီးတော့ဆိုးလာခဲ့ပါတယ်။ဆယ်စုနှစ်နှစ်စုကျော်ရှိလာခဲ့တဲ့မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကနေအမေရိကန်နှုတ်ထွက်မယ်ဆိုပြီးတော့လဲသမ္မတထရမ့်ကချင်းချောက်ပြောဆိုနေတာပါမနေ့ပြန်တောက်ကြနေကစားလို့တရုတ်သွင်းကုန်တွေအပေါ်အခွန်ဒေါ်လာ34ဘီလီယံတရားဝင်တွန်းမြင့်စီးချက်မဲ့အချိန်မတိုင်ခင်အခုလိုအခြေအနေတွေကယင်းနှိမ့်မြုံနယ်သူတွေကိုအကြက်ရိုက်စေပါတယ်အမေရိကန်ကိုလက်ထုတ်ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ကတင်သွင်းတဲ့မော်တော်ကားနဲ့စိုက်ပျိုးရေးပစ္စည်းတွေအပေါ်အခွန်တွန်းမြင့်စီးချက်မယ်လို့ကတိပြုထားတာပါဥရောပသမဂ္ဂ28နိုင်ငံနဲ့ကနေဒါနိုင်ငံတွေကလည်းအမေရိကန်ဂျိုးဟာလီဒေးဗစ်ဆန်မော်တော်ဆိုင်ကယ်တွေကနေဝီစကီအရက်အစုံအမေရိကန်ရဲ့နာမည်ကြီးထုတ်ကုန်ပစ္စည်းတွေအပေါ်မှာအခွင့်အသစ်စီးကျက်မဲ့အကြောင်းကြေညာထားတာပါသမ္မတထရမ့်ကတော့အမေရိကန်ရဲ့ကုန်သွယ်ဘက်နိုင်ငံတွေဟာအမေရိကန်ပေါ်နှစ်ပေါင်းများစွာအခွင့်ကောင်းယူပြီးကုန်သွယ်ရေးမှာအလွယ်တကူအမြင့်အစွန်ရနေတယ်လို့ပြောဆိုနေပါတယ်ဒီအမြင်ကိုလှစ်လာသုံးသပ်သူတွေကတော့လက်မခံချင်းကြပါဘူ
း So far it doesn't look like the tariffs that have been imposedare doing much damage to the US economy but if this keeps up
ရင်းငါကုန်သွယ်ခွန်လိုကိစ္စမျိုးကအမေရိကန်ရဲ့စီးပွားရေးကိုတိတိကျကျထိခိုက်ခဲ့ပုံရှိပါဘူးဒါပေမဲ့အခုလိုမျိုးခွန်တွေတိုးပြီးတော့စီးကျက်တာဥပမာသမရကသူပြောနေတယ်လို့မော်တော်ကားတွေပေါ်မှာခွန်စီးကျက်မယ်တရုတ်ကလည်းခွန်ပြန်ပြီးတော့စီးကျက်ရုံနဲ့မကတခြားရှေ့ရောက်ထွေးထွေးနီလန်းတွေနဲ့ပါတုံ့ပြန်လာမယ်နိုင်ငံတကာ3အမေရိကန်ဒေါ်လာတန်ဖိုးကျအောင်လို့နှောက်ယှက်တာတွေလုပ်လာမယ်ဆိုရင်တော့ဒါတွေကအမေရိကန်နဲ့မကပဲနဲ့တကမ္ဘာလုံးကစီးပွားရေးအခြေအနေတွေအပေါ်မှာပါစူးစူးဝါးဝါကိုရိုက်ခတ်မှုတွေဖြစ်လာနိုင်ပါတယ
် Brookings သုတေသနဌာနကစီးပွားရေးရာအကြီးအကဲသုတေသီ David Wessel ပြောသွားတာပါအမေရိကန်အရက်မော်တော်ဆိုင်ကယ်နဲ့ Secret တွေအပေါ်EU ကလက်တုံ့ပြန်အခွင့်အသစ်စီးကျက်တာကို Trump ကလည်းဥရောပကကားတွေအပေါ်မှာနောက်ထပ်အခွင့်စီးကျက်မယ်ဆိုပြီးချိန်ချောက်ပြန်ပါတယ်ဒီချိန်ချောက်မှုအတွက် EU ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာဒေါ်လာ300ဘီလီယံအခွင့်ထက်တိုးစီးကျက်မယ်လို့ပြောထားပါတယ်သမ္မတထရမ့်ကသူ့ရဲ့အခွင့်စီးချက်မှုတွေဟာအမျိုးသားလုံခြုံရေးကိုကာကွယ်ဖို့ဖြစ်တယ်လို့ပြောနေပေမဲ့လည်းဝယ်ယူသုံးစွဲသူတွေအတွက်ကတော့ကုန်ပစ္စည်းတွေကိုဈေးကြီးကြီးပေးဝယ်ရမယ့်အခြေစိုက်လာစေတယ်လို့ David Wessel ကပြောပါတယ်
If businesses think that the strategies that they have pursued over the last couple of decades
ကုန်သွယ်ရေးနဲ့ယင်းနှိမ့်နိုင်မှုဆိုင်ရာတားဆီးတွေရှိလာတာနဲ့အမျှစီးပွားရေးလုပ်ငန်းတွေအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းသူတို့ချမှတ်ဆောင်လာတဲ့နည်းလမ်းတွေကိုပြန်ပြင်ဖို့တွေးလာကြမယ်ဆိုရင်တော့ယင်းနှိမ့်နိုင်မှုတွေနဲ့အလောက်ကန်ခွင်လိုက်ရဆိုင်နာမျိုးတွေလှုပ်ဆောင်လာနိုင်ပါတယ်တက်လို့ဆိုရင်တော့အတော့ကိုစိုးရတဲ့တက်ရောက်မှုတွေကြောရမှာပါ
သမ္မတ ထရမ့်ကတော့အမေရိကန်အပေါ်မမျှမတဆက်ဆံမှုတွေရှိနေတယ်လို့သူမြင်တာနဲ့ဒီအပေါ်တခုခုလှုပ်သွားဖို့ပြင်ဆင်မှာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုလည်းဒီတနေ့လာနေ့ကပဲသတိပေးခဲ့ပါသေးတယ်။ဒါပေမဲ့သမ္မတဘာပြောချင်တယ်ဆိုတာမရှင်းဘူးလို့တုံ့သက်သူတွေကပြောပါရယ်။ဒီကြတာကတော့ကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တယ်ဆိုရယ်စိုးရိမ်ချက်တွေဖြစ်အောင်သမ္မတ ထရမ့်စပြီးတော့လှုပ်ခဲ့တဲ့ပြီးခဲ့တဲ့ March လကစလို့ Wall Street အစုရှယ်ယာတွေမှာဒီနေ့အစောပိုင်းရခဲ့သမျှအကျိုးမြတ်တွေလည်းပြန်ပြီးတော့ဆုံးရှုံးခဲ့ရတာဖြစ်ပါရယ်ရှင်။
မကင်ပြူထရေးစီစဉ်တင်ဆက်သွားတာပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်နှင်ပန်းနှိပ်စက်မှုတွေကြောင့်ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဆက်လက်ထွက်ပြေးလာနေဆဲဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာအီဒ်အယ်ဟူစိန်ကလူခွင့်ရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲအတွင်းအခိုင်အမာပြောကြားလိုက်ပါတယ်မြန်မာအစိုးရဘက်ကတော့လူခွင့်ရေးမဟာမင်းကြီးရဲ့မိန့်ခွန်းမှာပါတဲ့အချက်လက်တွေဟာပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေနိုင်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတင်ဆက်ပေးပါမယ်ရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာဇူလိုင်လ4ရက်နေ့ကရိုဟင်ဂျာဒုက္ခသည်အရေးကိစ္စအတွက်အပြန်အလှန်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာလူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ကရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်လက်ထွက်ပြေးလာနေဆဲဖြစ်ပြီးအဲ့ဒီအတွက်လေသူ့မှာအထောက်အထားအချက်လက်တွေအခိုင်အမာရှိနေတယ်လို့ပြောဆိုခဲ့ပါတယ်
Moreover, thousands of Rohingya people continue to flee Rakhine State.
ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ပြည်နယ်ကနေဆက်လက်ပြီးတော့ထွက်ပြေးလာနေသေးပါ။2018ဇွန်လလည်းဒီဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ပေါင်း 11,400 ကျော်ရှိပါတယ်။အသေးရောက်လာတဲ့ဒုက္ခသည်အားလုံးနဲ့ OACHR လူအခွင့်ရေးကော်မရှင်နာမင်းကြီးယုံကဝန်ထမ်းတွေတွေ့ဆုံမေးမြန်းချက်တွေအရအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့တပ်ဖြတ်မှုတွေရိုဟင်ဂျာအိမ်တွေကိုမိရှို့ဖျက်ဆီးမှုတွေအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတာပြသနေပါတယ်
။အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်အလွန်အရေးပါတဲ့နိုင်ငံသားကိစ္စမှာဘာမှအာမခံချက်မရှိဘဲ NVC ကပြားလက်ခံရေးတာမြန်မာအစိုးရဘက်ကနီလန်းမျိုးစုံနဲ့မတရားဖိအားပေးခဲ့တာကိုကုလသမဂ္ဂအနေနဲ့အထောက်အထားတွေတွေ့ရှိခဲ့ကြောင်းဇာအစ်အယ်ဟူစိန်ကအခုလိုပြောပါတယ
်။ In reality however the NVC's mark the Rohingya as non-citizens in keeping with the government's characterization of
နိုင်ငံသားဖြစ်ခွင့်ရှိမရှိစစ်ဆေးတဲ့ကပ်ပြားဆိုတာဟာရိညာတွေကိုနိုင်ငံသားမဟုတ်ကြောင်းသတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့မွေးရမြေမှာသူတို့ကိုနိုင်ငံသားတွေအဖြစ်အစိုးရကဆက်လက်ပြီးတရုတ်ဖို့ခွဲခြားထားတာဖြစ်ပါတယ
်မြန်မာအစိုးရတန်ကိုစလေဦးကျော်မိုးထွန်းကတော့လူခွင့်ရေးမဟာမင်းကြီးရဲ့အဖွင့်မိကွန်းပါပြောဆိုချက်တွေမှာခြုံရင်းအားနည်းမှုတွေရှိနေပြီးပြည့်စုံမှုမရှိတဲ့အပြင်အထင်မြင်လွဲမှားစေတဲ့သတင်းအချက်လက်တွေဖြစ်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ
် Finding sustainable solution on the issue of Rakhine is one of the top priorities of our government.When the situation in
Northern Myanmar ပြဿနာအတွက်ခိုင်မာတဲ့အဖြေရရှိဟာကျွန်တော်တို့အစိုးရရဲ့ဦးစားပေးလုပ်ငန်းစဉ်တွေကတခုဖြစ်ပါလေ။တခိုင်းပြည်နယ်မြောက်ပိုင်းကအခြေအနေကိုနိုင်ငံတကာအလွန်အာရုံစိုက်နေချိန်မှာပဲဒါနဲ့ပတ်သက်လို့ကြားရတဲ့ဖြစ်ရပ်တွေဟာတကယ့်ကိုစိတ်မကောင်းစရာပဲပြည်စုံမှုမရှိတဲ့အပြင်အထင်အမြင်လွဲမှားစေပါရဲ။စစ်စစ်အတည်ပြုထားခြင်းမရှိတဲ့ဆွဆွဲပြောဆိုချက်တွေအချက်လက်တွေအစီရင်ခံစာတွေအဖြစ်ထုတ်ပြန်ခဲ့တဲ့အတွက်ရလဒ်သဘောထားအနေနဲ့အခြေအနေတစ်ခုလုံးကိုအဆိုးမြင်စေပါရဲ။
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေဆိုရမှုဟာအာဆာခေါ်ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကအစိုးရကိုဆန့်ကျင်တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့မြန်မာတန်ကိုယ်စားလှယ်ကပြစ်တင်ပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူခွင့်ရေးမဟာမင်းကြီးဇာအစ်အယ်ဟူစိန်ရဲ့မိကွန်းဟာအချက်အလက်အသစ်အပြည့်အစုံအထောက်အထားတွေနဲ့ပြောသွားတဲ့အတွက်ကြိုးစိုးထောက်ခံကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်မစ္စတာတော်ဖစ်အစ္စလမ်ရှာဒီလ်ကပြောပါတယ
်။ Myanmar is exhibiting with support from its partners.complete disregard to international community
မာဆိုရာသူရဲ့မိဖက်နိုင်ငံရဲ့ထောက်ခံမှုကိုရယူပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့ဆန္ဒကိုလုံးဝဥပိ္ပခါပြုထားတဲ့ဆိုတာပြသနေပါတယ်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုတွေအပါအဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါကိုစုံလမ်းလေးလာဖို့လည်းပိတ်ပင်ထားဆဲဖြစ်ပါတယ်နောက်ပြီးကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအပြည့်အဝအကောင့်ထဲပေါ်မယ်လို့ပြောဆိုထားတာတွေအပါအဝင်မြမဆိုရာဟာဂတိကဝတ်ဒီအစီအစီပေးခဲ့ပေမဲ့တကယ်လက်တွေမှာဘာမှအပြောင်းအလဲတွေဖြစ်မလာသေးပါဘူး
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီချက်တွေရခဲ့ပေမယ့်အခုချိန်ထိရိုဟင်ဂျာဒုက္ခသည်တွေတရောင်းမှနေရက်မပြောင်းကြသေးတာဟာသူတို့ရဲ့လုံခြုံရေးအကြမ်းဖက်မှုကနေအကာအကွယ်ပေးရေးအပါအဝင်နိုင်ငံသားကိစ္စကျူးလွန်သူတွေကိုတရားစီရင်နိုင်ဖို့စတာတွေအတွက်အာမခံချက်တွေမရှိသေးတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကဆွေးနွေးပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
မဲအင်ဂျင်လိုက်ပါရှင်အခုတော့တွေးဆုံမေးမြန်းခန်းကိုတင်ဆက်ပေးပါမယ်ပြည်သူဝန်ထမ်းတွေရဲ့ရတဲ့လစာနဲ့အကျိုးခံစားခွင့်လုံလောက်မှုမရှိလို့အဂတိလိုက်စားတာဟာအကျင့်စရိတ်တပိုင်းအရာခွင့်လွန်သိတဲ့တဲ့ကိစ္စမဟုတ်တယ်လို့အထက်ပိုင်းမှာအကြီးအကျယ်လက်စားတာတွေကိုလည်းပြစ်မှုနဲ့ပြစ်ဒဏ်မျှတစွာအရေးယူရမှာဖြစ်ပါတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်လောလောဆယ်ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းအက်ဒီတာဒေါခင်ဆိုးဝင်းကဦးအောင်ကြည်ကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ
်။အခုအများပြောနေကြတာပေါ့တို့ပေါ့နော်ပြည်သူဝန်ထမ်းနေပြည်သူဝန်ထမ်းနေကတော့ငါပြောတဲ့ဒီ petty corruption ခေါ်မှာပေါ့လေအဲ့လိုမျိုးဖြစ်နေရတဲ့ကိစ္စကသူတို့ဒီကိုပေးထားတဲ့ဒီအခွင့်အရေးပေါ့နော်လောက်ခလာစားအဲ့ဒါတွေကလူနေမှုစနစ်နဲ့မလောက်ဘူးပေါ့လေဥပမာဆိုရင်တရားရေးစီရင်အပိုင်းမှာအဆိုးအဝါးဆုံးဆိုပြီးတော့ပြောနေကြတာရှိပါတယ်အဲ့တော့တရားသူကြီးတယောက်ဆိုလို့ရှိရင်သူရတဲ့ဝင်ငွေကတသိန်းခွဲလောက်ရှိမယ်ဒါပေမဲ့သူငှားနေရတဲ့အိမ်ကနှစ်သိန်းလောက်ပေးရတယ်ဆိုတော့အဲ့တော့အိမ်ငှားကတင်ကိုမလောက်ပါဘူးတဲ့မလောက်လို့လက်စားလို့တခါပြဿနာတက်ဆိုဒီတန်တရားကြီးပျောက်သွားအောင်လို့ပေါ့လေဒီအဂရိလိုက်စားမှုကော်မရှင်အနေနဲ့ပေါ့ဘယ်လိုများစဉ်းစားထားပါလဲရှင်
ဟုတ်ပါတယ်ဒီဥစ္စာကျွန်တော်လည်းစောစောတည်းကတော်တော်လေးဟိုပြောပါတယ်ဒီကိစ္စကလေကျွန်တော်တို့နိုင်ငံမှာဖြစ်ပေါ်နေတဲ့အဂတိလိုက်စားမှုဟာကင်ဆာရောယောဂဝေဒနာတွေကြီးနဲ့တူတယ်လို့ဒီဝေဒနာတွေကြီးကိုကျွန်တော်ပြောအောင်ကူဖို့ကတော်တော်လေးခက်ခဲတာပေါ့နော်တော်တော်လေးပဲဂရုစိုက်ရမှာပေါ့နော်ဆေးဝါးကိုအရန်ပေးလို့လည်းမဖြစ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာခေါင်းကပြောသလိုပေါ့နှစ်ပိုင်းခွဲပြီးတော့စဉ်းစားတာပေါ့ဟိုတစ်ပိုင်းကတော့ petty corruption ဟလာအနေသာအဂရိလိုက်စားမှုတွေဒါကတော့ခဏတော့ခင်စောဝင်ပြောတာရောကင်စောဝင်ပြောတာ ਨੇ နည်းနည်းအဆက်ပါတယ်ငယ်တဲ့အပိုင်းဒီမှာတချို့ကိစ္စဝိစားလေးတွေဒီလိုဖြစ်ပြနေတာလေးရှိတယ်ဒါပေမဲ့ဒါခွင့်လွှတ်ရမှာလားဆိုတော့ခွင့်လွှတ်လို့တော့မရ
ဘူးရေလောင်းကြတ
ာဒါကတော့ကျွန်တော်တို့လုပ်ရမှာပဲအလားတူပဲဟိုအထက်ပိုင်းမှာဖြစ်နေတယ်ဟလာ grand corruption အပိုင်းပေါ့ဒီလိုကိစ္စတွေလည်းရှိနေတယ်အဲ့တော့အဲ့ဒါကြီးတဲ့အခါကျတော့ကျွန်တော်တို့ရဲ့ဥပဒေကအဲ့ဒီလိုအထက်ပိုင်းမှာဖြစ်နေတဲ့အဂရိလိုက်စားမှုတွေကိုကျွန်တော်တို့ကင်တွယ်ဖို့အတွက်ပြစ်မှုပြစ်ဒဏ်မျှတစွာအရေးယူနိုင်တဲ့ထိရောက်တဲ့လက်နက်ဖြစ်တဲ့ကျွန်တော်တို့ကသုံးဆွဲသင့်ပါတယ်ဒီအောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေကြတဲ့အခါကျတော့ကျွန်တော်တို့ကအခုသက်ဆိုင်ရာဝန်ကြီးဌာနနဲ့ကျွန်တော်ညှိနှိုင်းနေပါတယ်အဲ့ဒါတွေကိုတော့ဟိုသက်ဆိုင်ရာဝန်ကြီးဌာနတွေကပို့ပြီးတော့သိတယ်လေဒီကိစ္စတွေအားလုံးသူတို့ကပဲကင်တွယ်ထိန်းသိမ်းရမှာဖြစ်ပါတယ်ကျွန်တော်တို့ကဘယ်အဂရိလိုက်စားမှုကိုမှတိခံခွင့်လွှတ်လို့တော့မရပါဘူးဒါပေမဲ့ပြစ်မှုပြစ်ဒဏ်နဲ့မျှတအောင်ပေးနိုင်ဖို့အတွက်ကတော့လိုအပ်ပါတယ်စနစ်တကျပေါ့နော်လောက်ကင်သွားဖို့လိုတယ်တစ်ချိန်တည်းမှာသူတို့ရဲ့စာဝန်တွေလူမှုရေးကိစ္စတွေဆောင်ရွက်ပေးရမယ်ဆိုတဲ့အပိုင်းကတော့အုပ်ချုပ်ရေးပိုင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကသူတို့ကပဲပြန်စဉ်းစားကြရမှာပေါ့နော်ဒါပေမဲ့ခုနတစ်ချက်အကျိုးကျေးဇူးရှိနိုင်တာကတော့ကျွန်တော်က grand corruption ဆိုကိုများများထိထိရောက်ရောက်လုံးလိုက်နိုင်ရင်နိုင်ငံရဲ့ဘန်ဒါဝင်ငွေတော်တော်များများချွတ်တာလာနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲဒီချွတ်တာမှုသည်ခုနဟိုလိုအပ်နေတဲ့ဟာလာ petty corruption ဖြစ်ရတဲ့အကြောင်းတရားတွေတဲ့မှာတချို့တော့အကြောင်းချက်တွေကိုဖြစ်စည်းပေးနိုင်လိမ့်မယ်လို့လည်းကျွန်တော်မျှော်လင့်
နှစ်ပေါင်း90လောက်ပေါ့နော်အယိုးဆွဲနေခဲ့တဲ့ဒီခေါင်းယိုးကျိုးနေတဲ့ဒီမြန်မာတွေပေါ့နော်အကုန်လုံးသူတို့တွေအားလုံးအကျင့်စာရိတ်တာကောင်းမွန်အောင်ပြုပြင်ဖို့ဆိုတာလည်းအမတန်မှကိုဟိုခက်ခဲတဲ့ဟိုလုပ်ငန်းကြီးတစ်ရပ်ပါပဲအဲ့တော့လောလောဆယ်စိန်ခေါ်ချက်တွေရောဘာတွေရှိပါလဲရှင်
တကယ်တကယ်တော့ဟိုနံပါတ်1အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ကင်တွယ်ရတဲ့အမှုခင်းအရွယ်စားတွေများလာပါတယ်။ဒါအများလားကျွန်တော်တို့ရဲ့လူအင်အားနဲ့ဒီမှာ human resources မလုံလောက်တဲ့ပြဿနာကနံပါတ်1ဖြစ်နေတာပေါ့နော်။ကျွန်တော်တို့လုပ်ဆောင်နေရမယ့်လုပ်ငန်းစဉ်က၄၅၀စားလောက်ဒီမူလအနေထားတဲ့များပါတယ်။တိုင်ကြားမှုတွေရောနောက်ဆိုလမ်းစစ်ဆေးမှုတွေရောပေါ့လေ။ဒီလူလူအနေနဲ့ဒီအဂတိလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းပေါ်မှာတောက်လျှောက်အားပေးနေမယ်ထောက်ခံနေမယ်နောက်အတိုင်းအတာတစ်ခုထိလည်းတင်ကြီးခံပေးမယ်ဆိုရင်ကာလတစ်ခုမှာပေါ့လာမယ့်ကာလတစ်ခုမှာထားပါတော့လေ2019ကာလလောက်ကိုကျွန်တော်တို့ကမျှော်မှန်းထားပါတယ်အဲ့ဒီလောက်ကြာရင်တော့ကျွန်တော်တို့ကအဂတိလိုက်စားမှုတွေကခုန petty corruption အပိုင်းအားလည်းအထိုက်လျောက်ယောနေသွားမယ်ကျွန်တော်တို့ grand corruption အပိုင်းအားလည်းယောနေသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ ဟိုဘေးအန္တရာယ်များတဲ့အနစ်နာခံတဲ့အမုန်းခံရမယ်ဒါတွေအားလုံးကကျွန်တော်တို့ကပေးအပ်တဲ့ဆွန့်လွတ်မှုတွေပါပဲဒါတွေကိုကျွန်တော်တို့ကဆွန့်လွတ်မှုလို့ပဲသဘောထားပါတယ်ဘာပဲပြောပြောကျွန်တော်တို့ကအချိန်ကာလတစ်ခုမှာတော့မြန်မာနိုင်ငံရဲ့အဂတိလိုက်စားမှုအခြေအနေဟာတိတိတသာယောပါသွားစေရမယ်ဆိုတော့အချက်ကိုတော့ကျွန်တော်ဟိုတာဝန်ယူပါတယ်တာဝန်ခံနိုင်ပါတယ်တနေ့ကြရင်အဲ့တော့တနေ့ဆိုတဲ့အဝေးမဟုတ်ပါဘူးဒီလာမဲ့တနှစ်တာကာလပေါ့နော်တနှစ်တာကာလလောက်အချိန်ရလာပြီဆိုရင်တော့ကျွန်တော်တို့ကဒီအဂတိလိုက်စားမှုတိတိတသာယောပါသွားပါလိမ့်မယ
်ဒေါခင်ဆိုဝင်းစီစဉ်တင်ဆက်ထားတာပါရှင် VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖတ်ရှုနားဆင်နိုင်သလိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။သောရရှင်များရှင်ထိုင်းနိုင်ငံကလှိုင်းကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်ရဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါရစေ
။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7 Juru ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA Nation TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပေးပါအောင်ရှင
်ပြည်ထောင်ငံမှာဒီနေ့ဆက်မိုက်တော့ကရုရှားနှစ်ဖက်တရှိတယောက်နဲ့သမီးဖြစ်သူတို့ကိုတိုက်ခိုက်ရမှာအုံပြုခဲ့မှုတွေအာယုံကျော်ထိခိုက်စေတဲ့အစိတ်အမျိုးသားနဲ့နောက်ထပ်အမျိုးသားတူအမျိုးသမီးတူတို့အစိတ်သိမ်းခဲ့တဲ့ဖြစ်ရပ်ကိုဗြိတိန်ချန်ပီယံဝါဒတံပြန်တက်ပြည့်ရေးရတဖော်ဝင်နေစုံစမ်းစစ်ဆေးနေပါတယ်ဗြိတိန်ဆိုရရဲ့အရေးပေါ်ကော်မတီစီအိုဘက်ကတော့ပြည်ထောင်ဝင်ကြီးစာချစ်စီယာဘက်ကဦးဆောင်ကျင်းပခဲ့တာပါဂျော်ဒန်နိုင်ငံနဲ့နေဆက်စီးရီးယားနိုင်ငံအနောက်တောင်ဘက်ဒေသကအတိုက်ခံသဘုံတွေထိန်းချုပ်ထားရနေမြန်မာစီးရီးယားနဲ့ရုရှားတပ်တွေလေကြောင်းကနေထိုးစစ်ဆင်ခဲ့တယ်လို့စီးရီးယားဆိုတာတပ်တွေကလည်းမြေပြင်ကနေတိုက်ပွဲတွေဆင်နွှဲခဲ့ကြပါတယ်။ရုရှားနဲ့သဘုံဖွဲ့တွေကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ပြီးနောက်မှာပဲဒါရာပြည်နယ်မှာစစ်ဆင်ရေးကြီးတွေကိုပြန်လည်စတင်ခဲ့တာပါ။အမေရိကန်ကိုတင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ပေါ်တရုတ်နိုင်ငံကအခိုင်အမာဆက်လက်ဆန့်ကျင်နေပြီးစတင်ကျင်းသုံးနေတဲ့တစ်ပြေးနက်တည်းတရုတ်နိုင်ငံဘက်ကလည်းအလားတူတုံ့ပြန်သွားမယ့်အကြောင်းသတိပေးလိုက်ပါတယ်။တရုတ်ကုန်ပစ္စည်းအမျိုးအစားပေါင်း800ကျော်ပေါ်95ရာခိုင်နှုန်းသတ်မှတ်ပြီးခန့်မှန်းခြေဒေါ်လာ34ဘီလီယံလောက်ကောက်ခံမဲ့သမ္မတတော်နဲ့ထရမ့်ရဲ့အစီအစဉ်ကတော့ဝါရှင်တန်စံတော်ချိန်တောက်ချနေညတကောင်ကျော်မှာစတင်အသက်ဝင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံကလှိုင်ကူတစ်ခုထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးသမား12ယောက်နဲ့နီးပြဆရာတို့ကိုကယ်ဆယ်ရမှာဖြစ်နိုင်ရည်ရှိတဲ့နောက်ထပ်နည်းလမ်းတွေကိုကယ်ဆယ်ရေးဝန်ထမ်းတွေဒီနေ့ထပ်မံပူးပေါင်းရှာဖွေနေပါတယ်။ဒီမှာအရေးပေါ်ကယ်ဆယ်ရေးအကူအညီပေးနေတဲ့ရင်ငုံဖွဲ့နဲ့ဆက်သွယ်ရခက်ခဲတာမျိုးလို့ဟန်တားတွေကြောင့်ပိတ်မိနေသူတွေကိုကယ်ထုတ်ရေးစီစဉ်နေကြန့်ကြာနေရကြောင်းနဲ့ကယ်ဆယ်နယ်မြေနီးလန်းတွေရှာဖွေနေတဲ့အကြောင်းချင်းမဲ့ကယ်အုပ်ချုပ်ရေးမှုကဒီနေ့ပြောဆိုလိုက်တာပါ
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Vasco Volaris ဖြစ်ပါတယ်ဒီကနေ့ညနေပိုင်းစီစဉ်တွေကိုလိုင်းတိုမီတာ71.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.